Cause it only serves to make me more determined to achieve my final goal.
Tout cela, ça me voit en fini. Les traits d'avis sur les cadres, quand vous voulez.ရကြတဲ့လူတွေမှာပေါ့နော်ထူးထူးခြားခြားကတော့အိုးဘိုထောင်မှာပူရစီပြား15ပြားကျောင်းပေါ့နော်ထောင်တန်းဆင်းနှစ်ကြခံရတဲ့မဆွနေဦးကျော်ပေါ့နော်သူကအသက်16နှစ်ရှိပြီပေါ့သူ့အမှုနဲ့ပတ်သက်ပြီးတော့ဦးမင်းလွင်ကလည်းဖတ်မိမှာပေါ့နော်သူက16နှစ်ဆိုတဲ့အခါကျတော့ဒီအမှုနဲ့ပေါ့နော်ထောင်တန်းဆင်းနှစ်သူ့တရားသူကြီးကစီရင်လိုက်တယ်သူကထောင်ထဲမှာရောက်နေတာ၄နှစ်ရှိသွားပြီဆိုတဲ့အခါကျတော့သူ့ကိုဒီအမှုစစ်စင်ကသူက16နှစ်ပေါ့နော်ဆိုဒီ16နှစ်အရွယ်ပေါ့နော်ဒီအမျိုးသမီးရဲ့တူအနေနဲ့ဥပ္ပိုလ်ထောင်ပေါ့နော်ဒီလိုမျိုးထောင်ကြီးထဲမှာထောင်ချခံရဖို့ပေါ့နော်မြန်မာနိုင်ငံမှာဘယ်အရွယ်ကြမှာသာတကယ်လူကြီးထောင်မျိုးတရားသူကြီးအနေနဲ့ချနိုင်လို့ရှိရင်ဘာလို့လဲဆိုဒီကလေးမလေးကပညာတန်ဖိုးထားတယ်သူကလည်းဒီခြေကန်းစာပုပ်တွေမှာသူဂုံထူးတုံးခုနေပေါ့နော်ပတိသိပ်ပိုင်ရဲ့စီးပွားရေးရဲ့သူကရတယ်နောက်ပြီးတော့လေသူကတက်ခွင့်ရခဲ့လို့ရှိရင်စီးပွားရေးတက်ကတူလည်းတက်ခွင့်ရကြတယ်ဆိုတော့သူကအမျိုးသမီးလည်းဖြစ်တယ်အသက်လည်းငယ်တယ်ပညာရေးကိုလည်းတန်ဖိုးထားတယ်သူ့ဘဝပြန်ထူထောင်ရေးအတွက်ကိုသူကဒီကိစ္စမှပေါ့နော်သူသာကျင်းစိတ်ရှိတဲ့ပုံပေါ်တယ်ဒီလိုမျိုးချင်းမျိုးမျိုးမှာဒီမှာအမျိုးသမီးရဲ့တူဦးပေါ့နော်အချင်းဆောင်တွေမှာဆက်ထားပြန်ပါလို့ရှိအစရေကဘလို့ဖြစ်တင်ပါလဲ
ကျွန်တော်တို့တမှုကိုလူမှုကွန်ရက်ပေါ်မှာပါရတဲ့အခါနောက်ပြီးတော့တခါသတင်းဌာနတွေနဲ့အင်တာဗျူးတွေလုပ်ထားတဲ့ဥစ္စာတွေကိုကျွန်တော်ဖတ်ကြည့်တဲ့အခါမှာမြန်မာနိုင်ငံရဲ့မှားယွင်းတဲ့တရားစီရင်ရေးကြောင့်မနစ်နာတိုက်တဲ့သူတွေမနစ်နာပြီးတော့အခုလိုမျိုးခံစားနေရတယ်ဆိုတော့ကျွန်တော်တို့ကျွန်မစားသားတွေ့ရတာဖြစ်တယ
်ဆက်ဆက်ဦးမင်းလူပြောတဲ့ဒီမှားယွင်းတဲ့တရားရေးစနစ်ကခုအမှုအခြေအနေမှာပါကြပါလေ။နောက်ပြီးတော့ဒီခရီးမလေးကမှားရင်းနဲ့စနစ်ကြောင့်ဘယ်လိုသိနာမှုတွေတွေ့ရပါလဲ
။အမှန်ကတော့ဗျာအဲ့ဒီဖန်တီးတဲ့အချိန်တုန်းကဒီမှရှင်လေးကအသက်မပြည့်သေးဘူးဆိုလို့ရှိရင်ကလေးသူငယ်ဥတွေမှာပါတဲ့ပြန်ထမ်းချက်တွေအတိုင်းသူ့ကိုစစ်ဆေးစီရမှာဖြစ်တယ်။အမှုစစ်ဆေးစီနေတဲ့အချိန်ဒီမှာတော့မှအာဘကံပြင်းပြီးသားမယ်လူကြီးကြီးကခေါင်းဝင်နေလို့တင့်နေဆိုရင်လွတ်ထားမယ်ကျန်စာရိတ္တကောင်းနေဆိုရင်ကိုယ်ပိုင်ခံဝင်နေတော့လွတ်ထားနိုင်တယ်အခွင့်အရေးရှိတယ်။သို့တော်လည်းပဲမူရစီဝါမှုဖြစ်တဲ့အတွက်ဆိုပြီးတော့ဒါတွေကိုတေကအခုအကျဉ်းချခံနေရတဲ့သူကခံစားခွင့်မရခဲ့တာကိုကျွန်တော်တွေ့ရတယ်။နောက်ပြီးတော့တခါတရားစွဲအဖွဲ့အစည်းတွေဖြစ်တဲ့ရေသူတွေအရာရှိတရားသူကြီးတွေကလည်းမေရွေနဲ့ကလေးတယောက်ရဲ့ဘဝရှိရေးအတွက်ကိုချိန်နည်းဆိုတဲ့ပြည်တံကကလေးရဲ့ဘဝတစ်ခုလုံးပြောင်းသွားနိုင်တဲ့ဥစ္စာဆိုတော့ထဲမှာတွေ့ပင်နဲ့အခုလိုစီရင်လိုက်တာတွေကလည်းမာယွင်းနေ။ဘာဖြစ်လို့မာယွင်းလဲဆိုတော့ကဒီလိုမျိုးအမှုဖြစ်လာပြီဆိုလို့ရှိရင်တရားခံကိုရဲဟုတ်ရဲရနေပြီးတော့စွဲတင်ရတော့မယ့်အခါမှာဒီကောင်မလေးကိုတရားခံအဖြစ်အစာထိုးပြီးတော့ဒီမှုမှာဥပဒေဝန်ထမ်းတရားသူကြီးအစာရှိသည်ဖြစ်မော်နော်ကျွန်တော်တို့မြန်မာနိုင်ငံတရားရေးစီရင်ရေးစနစ်ရဲ့လက်စားမှုကြီးရဒီလိုစီရင်လိုက်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
အဲ့တော့သူကပေါ့နော်ဆိုတော့ပြောတယ်လို့အခု16နှစ်ပေါ့နော်သူပို့ဖို့ထောင်ထဲမှာကြာနေတာစနစ်ရှိပြီဆိုတော့သူစထောင်ချခံတော့16နှစ်ပေါ့နော်16နှစ်အရွယ်အမျိုးသမီးရဲ့မျိုးသားနေတွေကိုပေါ့နော်မြန်မာနိုင်ငံရဲ့တရားရေးစနစ်ရစီရင်တဲ့အခါမှာတမတ်တမတ်ကြကြပေါ့နော်ဒီလူငယ်ကြီးရဲ့ရှိရေးကိုလည်းရှုရှုပြီးတော့ဘလို့ဥပဒေရစီရင်ထုံးနေရှိပါလဲ
ဘလို့ဥပဒေရစီရင်ထုံးနေရှိတယ်ဆိုတော့ကအခုကျွန်တော်တို့ကလေးသူငယ်ဥပဒေပေါ်လာတဲ့အခါမှာတော့ကလေးသူငယ်မှုရင်းတွေကိုစစ်ဆေးစီရင်တဲ့အခါမှာကလေးသူငယ်ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းလိုင်းနာစစ်ဆေးစီရင်မှုယူတာပေါ့နော်နောက်ပြီးတော့တခါကလေးသူငယ်အကျဉ်းသားတွေကိုလူကြီးအကျဉ်းသားတွေနဲ့ရောထားလို့မရတဲ့အတိတ်တားအမင်အဲ့ဒီဥစ္စာကလည်းကျွန်တော်ဘဝပြည်မှာကအဆောက်အုံတွေကပြည်ပြည်စုံစုံမရှိတဲ့အခါကျတော့ကလေးတွေကလည်းလူကြီးတွေနဲ့ပဲရောနေရတယ်စတဲ့ဖို့ဆိုတာတော့မှဒီတောင်ပိုင်းတွေတောင်ဦးတွေကထောက်ကူပေးလို့သာယခုလိုမျိုးစတင်ပြီးနိုင်တဲ့အခြေအနေမျိုးဖြစ်တာပေါ့နော်အမှန်ကတော့မျိုးသမီးတွေဆိုလို့ရှိရင်မျိုးသမီးလေးချင်းကလည်းကြောင်းနေမျိုးသမီးကြီးဟာတွေဒါတွေကိုပို့ပြီးတော့မှကလေးတွေရဲ့ဘဝတိုးတက်ကောင်းမှုအတွက်သင်တန်းနေတော့လောကကြောင်းနေတော့လောကဆက်လက်ဓာတ်ပြီးနေအောင်ဆောင်ရွက်ပြရမှာဖြစ်တယ်အဲ့ဒီလိုမျိုးမလုပ်ပေးနိုင်ဘဲနဲ့အခုကတော့အိုးဘိုကိုချင်းထောင်နေမှာမှရောက်မှသာစာမေးပွဲလေးဖြေနိုင်တဲ့ကိစ္စတစ်ခုလိုမျိုးလဲဆောင်ရွက်ပြတာကတော့သိကြောင်မဟုတ်ဘူးလို့ကျွန်တော်က
အဲ့တော့ဒီလူငယ်တွေကိုပြည့်မှုကျူးလွန်လို့အချင်းချတဲ့အခါမှာလူငယ်တင်တန်းကျောင်းကြီးမြန်မာပြည်မှာရှိတယ်လို့တော့ကြားရပါတယ်။ဥပမာညှက်ဝဆန်းလို့ပေါ့နော်။ဒီမြန်မာဘာဖြစ်လို့မျိုးသမီးလေးကိုပေါ့နော်။ လူငယ်တင်နှန်းကျောင်းကြီးရှိရနေဘာဖြစ်လို့ဥပုထောင်မနော်လူကြီးထောင်ကိုနှစ်ရှိထောက်တန်းဆယ်နှစ်ဆိုတော့ပြောလို့လေသူ့ဘဝရဲ့အကောင်းဆုံးချိန်တွေပါသွားပြီပေါ့နော်ဒါလည်းကြခံရတဲ့တတိခံကလည်းဘာပဲဆိုတော့ဒီပေါ့နော်မူရစီပြားဆန္ဒပြားနဲ့ဆိုတဲ့အခါကျတော့ဒီလိုမျိုးမူရစီနဲ့ပတ်သက်ပြီးတော့စီရင်ထုံးနေမှာတောက်စီပြားလေးတွေ့တာနဲ့ပေါ့နော်ဆယ်နှစ်ဆိုတော့ဟာတော်တော်လေးကိုကာလရှိတယ်လို့ဆိုရမှာပေါ့နော
်ဘဝလူငယ်တွေဆိုလို့ရှိရင်တော့ဘဝကြီးတစ်ခုလုံးကိုကျောင်းရံလမ်းလိုက်တူကျောင်းလင်းသွားနိုင်နေကာလ
ဟုတ်ကဲ့အဲ့တော့ဒီလူကြီးကဘယ်လိုမျိုးဒီအမှုကိုစစ်ဆေးပြီးတော့ပေါ့နော်ဒီလိုမျိုးဆယ်နှစ်အထိချနိုင်တဲ့ဆုံးဖြတ်ချက်ရောက်လာကြတယ်ပေါ့နော်ဥမိမျိုးနည်းနည်းသုံးသပ်ပေးပါလားလက်ရှိတရားရေးစနစ်ပေါ်အခြေခံပြီးတော့ပေါ့နော
်ဥပဒေအမှန်တိုင်းသုံးသပ်မယ်ဆိုလို့ရှိရင်တော့အဲမပြည့်သေးတဲ့ကလေးအရွယ်လေးဖြစ်တယ်နောက်ပြီးတော့ပထမအချိန်ကျူးလွန်လာလည်းဖြစ်တယ်ကလေးရဲ့အနာဂတ်တွေနဲ့ပြည့်စည်ဖို့အတွက်တင်းတင်းနဲ့ပြစ်ဒဏ်မယ်ချမှတ်ပေးရမယ်ဆိုတာကိုကျွန်တော်တို့ဒီကလေးသူငယ်ဥပဒေဒီမှာအတိအကျဉ်းချထားတာဖြစ်တယ်။သို့တော်လည်းပဲယခုအမိန့်ချလိုက်တဲ့တရားရုံးကပြဌာန်းချက်တွေညွှန်ကြားချက်တွေကိုလည်းနိုင်လာပြီးဆောင်ရွက်ခဲ့ဟန်မတူ။အဲဒါကြောင့်လည်းအခုလိုမျိုးဆယ်နှစ်အထိဖြစ်လာတဲ့ခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့မြင်တယ်။အဲ့တော့ငွေစီရောဖမ်းမိရင်ဖမ်းမိတဲ့အတိုင်းဒါပေါ်မှာစီပြားတစ်ထောင်လောက်မိတယ်တစ်ထောင်လောက်မိတယ်ဆိုလို့ရှိရင်တော့ထောင်တန်ဘလောက်၃လ၅ပြား၁၀ပြားလောက်မိတယ်ဆိုလို့ရှိရင်ထောင်တန်ဘလောက်အဲ့ဒီလိုမျိုးလည်းတတ်မှတ်ထားတဲ့တတ်မှတ်ချက်တွေလည်းရှိပါတယ်သို့တော်လည်းပဲဒီကိစ္စမှာကတော့ကျွန်တော်ထင်တာရဲရဲဥရိဝဏ္ဏရဲတရားသူကြီးရဲဒီကိစ္စအရင်မြန်သူတို့လက်ထဲကလွတ်ရင်ပြီးပြီနည်းနည်းလေးကြည့်စီရင်လို့ပဲဒီလိုနင်းလာသွားတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
အဲ့တော့ဆက်တော့ဦးမင်းလူလူရှင်းပြလို့ပေါ့နော်ဒီကလေးကလည်းထောင်ကျခြင်းဥပမာဒီအသက်18နှစ်သူ့ရဲ့ဆေးပြားလည်း15ပြားနောက်ပြီးတော့လည်းတကယ်ကြဲလို့လည်းလုတ်တဲ့ဆိုင်မှာတွေ့ရတဲ့ဆေးပြားပေါ့နော်သူကအဲ့ဒီနေရာမှာရှိနေလို့တာပေါ့နော်တကယ်ကြဲလို့သူ့ဖေးပြားကြီးရဲ့ပိုင်ရှင်နေမှုဟုတ်
တယ်ပိုင်ရှင်ရလို့နေ
တော့နောက်တစ်ခုကဒီခရီးမလေးကအခုခြေတန်းသံမှုဝဲဖြေတဲ့နေရာမှာလည်းထောင်ထဲမှာသူစာကျက်ပြီးတော့ဖြေတဲ့နေရာမှာဂုံတူး၃ခုတောင်ထွက်တယ်ဆိုတဲ့အခါကျတော့ဒီခရီးမလေးရဲ့ဒီဘဝပေါ့နော်ပြန်နေထူထောင်ရေးအတွက်သူမလေးဆန္ဒလေးရှိတဲ့ခါကျတော့အဲ့ခါကျတော့နိုင်ငံတော်အရင်နဲ့အကောင်းဆုံးခလီမလေးရဲ့ဘဝကိုဘယ်လိုပြန်လဲညှင့်တင်ပေးနိုင်မလဲရှင
်အဲ့ဒီလိုမျိုးဖြစ်ဖို့အတွက်ဆိုလို့ရှိရင်တော့နင်နာတဲ့ကျုံးလေးဝင်းကျော်ပြတ်နေပြီးတော့အကျိုးဆောင်လိုက်ပြီးနဲ့ရှင်းနေပြီးကနေပြီးတော့နိုင်ငံတော်သမရစီအတနာခံစားတင်မေဆိုလို့ရှိရင်တော့ဒါဖြစ်လာနိုင်တဲ့အခြေအနေမျိုးရှိတော့ပေါ့နော်ပြန်ကြာကြည်ရလေအတော်ကြီးကြီးပဲကလေးကိုငင်ဖြစ်တယ်နောက်ပြီးတော့စစ်စင်းစီရင်ထားတဲ့စီရင်ချက်ကလည်းပြင်းမှုနဲ့မလိုက်အောင်ပြင်းထန်လို့နဲ့ဒါတွေကိုရှော့ဖို့စဉ်းစားပြီးတော့ဒီကလေးရဲ့နောင်ရည်တွေမှာဆက်လက်ပြီးတော့ကောင်းမွန်သွားဖို့အတွက်အတနာခံတာတင်ပြီးလို့ရှိရင်လူငင်းချမ်းသာကိုလည်းလှုပ်ပေးပါဆိုလို့ရှိရင်တော့ဒါတမနာမှာတော့ဒီလွတ်နိုင်တဲ့အခွင့်အာဏာရှိတော့ဒါကတော့ဖြစ်နိုင်တယ်လို့ကျွန်တော်မြင်ပါတယ်။အဲ့တော့ဥပဒေတက်တော်နားလေသေးတူကနေပြီးတော့အမှုကိစ္စကိုအသေးစိတ်ပြန်နေပြီးတော့သုံးသပ်ပြီးတော့မှဒါရှော့ပေါ့ပြင်းစင်းနေဆိုတဲ့အကြောင်းကြားပြီးတော့အတနာခံစားတင်နေဆိုလို့ရှိရင်တော့ဒီကိစ္စကနိုင်ငံတော်သမ္မတရဲ့ပြင်းညာမှုနဲ့လူချင်းချင်းကအခွင့်ရနိုင်တယ်ပြန်လေလွတ်လာနိုင်တယ်လို့ကျွန်တော်မြင်ပါတ
ယ်။မတ်ရှင်လေးဝေကျော်ကလည်းသူ့အနေနဲ့စီးပွားရေးတက္ကသိုလ်ဆက်တဲ့ချိန်နဲ့ဆက်ခါကြတော့သူ့ကိုယ်စားပေါ့နော်သူစီးပွားရေးတက္ကသိုလ်ဆက်တဲ့နိုင်မှုတဲရှိသည့်ဒီအတင်းကဆောင်ရပေးနိုင်မယ်ဆိုကျွန်တော်တို့စောင့်ကြည့်ရမှာပေါ့နော
်အဲဒီရှင်နေကိုယ်ရဲ့အတင်းကိုဆက်တွယ်ပြီးတော့အကူကြီးတောင်းနေဆိုလို့ချင်းလို့ရှင်နေကိုယ်ရဲ့ကသူကလိုက်လိုက်နေနေအကူကြီးပေးမယ်လို့ပြောတာပေါ့
Cause it only serves to make me more determined to achieve my mind.